နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကျူးလွန်ခဲ့တဲ့ဆိုတဲ့အမှု၅မှုကိုကျူးလွန်ခဲ့ခြင်းမရှိလို့အပြစ်မရှိကြောင်းအထူးအယူခံတက်တာကိုနိုင်ငံတော်အထူးတရားရုံးကပယ်ချလိုက်ပါတယ်ဒီလိုမျိုးပယ်ချတာကတော့တရားရေးပေါ်မှာနိုင်ငံရေးကလွှမ်းမိုးမှုကိုမီးမောင်းထိုးပြတာလို့တရားရေးအတိုင်းဝိုင်းကပြောပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမမ်းမြတ်တစင်အောင်ကပြောပြပေးပါမယ်
ဒေါအောင်ဆန်းစုကြည်ကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှု905ခတမှုတဘာဝဘေးစီမံခန့်ခွဲမှုနှမှုနဲ့စကားပြောဆက်လက်ဝဲထားရှိလို့ဆက်သွယ်ရေးနဲ့ပို့ကုန်သွင်းကုန်အမှုနှမှုစုစုပေါင်း9မှုအတွက်ပြည်ထန်6နှစ်ချခဲ့တာပါဒါပေမဲ့ပြီးခဲ့တဲ့ဩဂုတ်လ10ရက်နေ့ကလွန်ငင်းတက်တာခွင့်ကြေညာချိန်မှာစစ်ကောင်စီကအဲ့ဒီပြည်ထန်တွေကိုရှော့ပေါ်ပေးခဲ့ပါတယ်ဒါပေမဲ့ဒီလူငင်းတက်တာခွင့်မကြေညာခင်ဒီနှစ်ဇူလိုင်လ18ရက်နေ့ကလေးကဒီမှုတွေနဲ့ပတ်သက်ပြီးတော့အပြစ်မရှိကြောင်းအထူးအယူခံကိုနိုင်ငံတော်အထူးတရားရုံးကိုရှေ့နေတွေကတင်ပြခဲ့ပါတယ်။လူငင်းခွင့်မပေးခင်တင်ထားတဲ့တင်ပြချက်ဖြစ်တယ်လို့လူငင်းခွင့်ပြုတဲ့တိုင်အောင်ဒေါအောင်ဆန်းစုကြည်အနေနဲ့ဒီပုံမှန်တွေကိုကျူးလွန်ခဲ့ခြင်းမရှိတာကြောင့်အပြစ်မရှိကြောင်းအထူးအယူခံတင်တာကိုနိုင်ငံတော်အထူးတရားရုံးကမနေ့ကပယ်ချလိုက်တာပါ။ဒီလိုပယ်ချလိုက်တာဟာတရားရေးအပေါ်နိုင်ငံရေးကလွှမ်းမိုးမှုကိုမီးမောင်းထိုးပြတာဖြစ်တယ်လို့တရားရေးအတိုင်းဝိုင်းကလူတူကသုံးသပ်ပြောဆိုပါတယ
်။အခုအမှုတွေအကုန်လုံးကနိုင်ငံရေးစနစ်တစ်ခုထဲမှာဖြစ်တဲ့အပြောင်းလဲတစ်ခုတွေကအမှုတွေ။အဲ့တော့အဲ့ဒါကနိုင်ငံရေးပေါ်မှာပဲအခြေခံပြီးတော့ဆုံးဖြတ်သွားကြတာလေ။အဲ့တော့ဖြေလျှော့တာကလည်းနိုင်ငံရေးနဲ့ပဲညွှဲသွားတယ်။ချထားတဲ့အမှုတွေကလည်းသူကရှော့တာကနှစ်နှစ်သုံးနှစ်လောက်ချတဲ့အမှုတွေကိုရှော့ပေးတာနှစ်နှစ်သုံးနှစ်လောက်ပဲချထားတဲ့အမှုတွေကတစ်နှစ်နှစ်နှစ်နေရင်သူကပြီးသွားမှာလေပြီးသွားမှာဆိုတော့အဲ့ဒါကလုံထုံးလုံနေရနိုင်ငံရေးကရှော့တဲ့ထဲမှာထည့်ပေးလိုက်တာဘလို့ပုံကူမျိုးမှတရားဝင်ဇူမိုရာနဲ့လွတ်လပ်ပြီးတရားစီရင်ရဲ့အရသာကိုမခံစားရဘူးဆိုတာကိုပြတဲ့စနစ်ပေါ့
ဒေါအောင်ဆန်းစုကြည်ရှိနေတွေကတော့ဒီအမှုတွေမှာအပြစ်မရှိကြောင်းပေါ်လွင်တဲ့အထိအယူခံအဆင့်ဆင့်ဆက်တက်သွားဖို့ပြင်နေတယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။ဥပဒေကြောင်းအရချထားတဲ့ပြည်ထောင်မကျူးလွန်မှုဆိုတာကိုချမှတ်ခံရသူဘက်ကတရားရုံးအဆင့်ဆင့်အယူခံတက်ပိုင်ခွင့်ရှိပါတယ်။မြို့နယ်တရားရုံးကနေခရိုင်ပြီးရင်တိုင်းဗဟိုတရားလွှတ်တော်ချုပ်နိုင်ငံတော်အထူးတရားရုံးအဲ့ဒီကမှတရားရေးဥပဒေအရနောက်ဆုံးတရားသူကြီးချုပ်စီအဆင့်ဆင့်အယူခံတက်နိုင်ကြောင်းဖော်ပြထားတာပါနိုင်ငံတော်ထူးတရားရုံးအဆင့်မှာအဆင့်3ဆင့်တင်သွင်းခွင့်ရှိတဲ့အကြောင်းတရားရုံးနဲ့နှိဆက်သူတွေကပြောပါတယ်အထူးတရားရုံးကပယ်ချခဲ့တဲ့အကူအမှုတွေဟာ2021စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဒေါအောင်ဆန်းစုကြည်ပေါ်အစောဆုံးတရားစွဲဆိုထားတဲ့အမှုတွေဖြစ်ပါတယ်အသက်88နှစ်ရှိပြီဖြစ်တဲ့ဒေါအောင်ဆန်းစုကြည်ပေါ်အမှု19မှုအတွက်ချထားတဲ့ပြစ်ဒဏ်33နှစ်ထဲက6နှစ်ကိုဩဂုတ်လ10ရက်နေ့ကရှော့ပေါ်ပေးလိုက်ပြီးမြဲကျန်နေသေးတဲ့14မှုတွေထောင်နှံက28နှစ်ကြာခံအောင်မှဖြစ်ပါရဲ့ရှင်